ခုရခိုင်ပြည်နယ်ဘက်ကတိုက်ပွဲနဲ့စစ်ဘေးရှောင်တွေဘက်ကိုလည်းကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းရသေးရောင်နဲ့ဘူးသီးရောင်မြို့နယ်တွေမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားမနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့နှစ်ဖက်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်ရသေးရောင်မြို့နယ်ထဲမှာစစ်ရှောင်ဥယျာဉ်3000လောက်ဖြစ်လာနေပြီလို့ဒေသတွင်းလူမှုကွန်ရက်အဖွဲ့တွေကလည်းပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမနေ့ကစပြီးတော့အင်တာနက်အဆက်အသွယ်ဖျောက်တော့တာခံခဲ့ရတဲ့ရေသိပ်တောင်နဲ့ပူရီတောင်မြို့နယ်တွေမှာမြန်မာစစ်တပ်ကနေကြီးကြီးလေးပူးပေါင်းရအားနဲ့အပြင်းထန်ထိုးစစ်ဆင်လာတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ပြောခွေရခိုင်တုခကပြောပါတယ
်ဒီမနေ့ကဖြစ်စွာအများကြီးနေနေနေတာတော့ဒီပူရီတောင်ရေသိပ်တောင်ဘက်တွေမှာအာသူတို့အင်တာနက်ကိုဖျောက်တော့ပြီးတော့နည်းနည်းမိုးလင်းတာနဲ့အဲ့ဒီမှာကြီးကြီးလေးပေါင်းပြီးတော့ဒီထိုးစစ်အပြင်းထန်လိုက်တာပေါ့ကောင်မြို့နယ်ကျမ်းပါတော့အစ်တပ်ကနေဒီလိုကြီးရည်လေးပေါင်းပြီးတဲ့အပြင်းထန်ထိုးစစ်ဆင်တာတွေနေနေဆင်းနေတာလည်းပေါ့ဖမာယာဒီနောက်တုံးခွန်ပေါ့နော်ဒီအဲဒီပိတ်တော်ချေဆိုင်ပေါ့နောက်ဒီရေသေးချောင်းဒီဟာရဲ့နောက်ပြီးလို့ရှိရင်ဒီဟိုရေတင်ဖို့တကြီးပေါ့နော်အဲ့တင်ဖို့ကနေပြီးတော့ဒီလိုလက်လက်ကြီးနေနေနေတာစိတ်ကင်စစ်မှုတွေလုပ်တယ်အញ្ញံတိုက်ခိုက်ရေးနေပေါ့နော်ဒီစပီးပုံးနေနေပြီးတော့မှာဒီလိုလေရင်းကြီးရဲ့ဒီအထက်ချက်ပေါ့နော်အဲ့ဒီတောင်းကောင်းဝေးရတယ်ဟိုရန်တပ်စစ်မှုတွေလုပ်ခဲ့တာရှိ
မနေ့ကရေသိပ်တော်မြို့နယ်မှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်ချိန်မှာအေအေရခိုင်လက်နက်ကင်ဖွဲ့နဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်တပ်မတော်ပြောခွေးရဘူမှုကြီးဝင်းစော်ဦးကပြောပါတယ
်။နေ့ကတော့ကျွန်တော်တို့မင်းတောင်အောင်စရာပေါ့။အဲဒါမှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တယ်။ဘာလို့ဖြစ်လဲဆိုတော့အဲ့ဒီမင်းတောင်ကတော့ခဏခဏပေါ့အေရီယာဘူမှုတောင်သွားတဲ့ရှင်းနေဒီပြည့်စင်မှာပဲဖြစ်ဖြစ်အောင်တော်ကွန်ပြည့်စင်မှာပဲဖြစ်ဖြစ်ဒီနာပဲရက်ရက်ပြီးတော့မှခြေခံပြီးတော့မှအစင်းမောတွေကိုဟိုဟာစစ်တာ၊ဒီဟာစစ်တာတွေခဏခဏအဲ့နေရာကိုလောက်တော့အဲ့လိုတွေဖြစ်ခဲ့တော့ကျွန်တော်တို့သေချာမနေ့ကနေရှင်းတဲ့အခါမှာကောင်းရသူတွေနဲ့ချင်းတွေ့တဲ့ဝဲတလာရုံးကျတော့ဖြစ်တာပေါ့နော်အဲ့လိုရတော့ရှင်းသွားဖြစ်တာပေါ့ကျွန်တော်တို့ကသိကြိုက်ခင်တာတော့ရှင်းပြီးအဲ့မှာကောင်းချမ်းတွေကတော့ကျွန်တော်တို့လည်းလည်းလည်းလောင်းနေတော့ရားလိုက်တာရှင်းတာပေါ့
ဒီတိုက်ပွဲစဉ်တွေမှာအေအေဘက်ကထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ဘက်ကပြောဆိုပြီးမဲ့အေအေဘက်ကတော့အတိမပြုခဲ့ပါဘူးရေသိပ်တောင်မြို့နယ်မင်းတောင်နဲ့ဒိန်းတော်တောင်လမ်းဘက်တိုက်ပွဲတွေမှာတပ်မတော်ဘက်ကလည်းရဟတ်ရင်ပါဝင်ကြီးရီလီပူပေါင်းဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်နေတဲ့အခြေအနေကြောင့်အနီးအနားကငစံပေါ်ကြေးရွာသား300လောက်ဟာရေသိပ်တောင်မြို့ကိုဒီကနေ့မှစစ်ဘေးသိမ်းရှောင်ရောက်နေတယ်လို့ဒိန်းတော်ကြေးရွာအုပ်စုဘက်ကရောက်နေတဲ့လူမှုကူညီရေးဖွဲ့ကကိုဘက်ကာကပြောပါတယ်
ကျင်းကတော့တဆောက်ရဲ့မင်းတော်ရဲ့အဲဒီဓာတ်တွေကိုလာပြီးတော့ကပြမတပ်ပလောကလေချောင်းရောကြီးရေလေးညက်ပြီးတော့အမှလာပြီးတော့အကုန်လုံးပြစ်သွားတယ်သူတို့ဘုသူတို့ဆက်မောကျင်းရောကဆောင်းတိကျတော့ပတ်စလာရတယ်ဒါဆိုသူ40ကျော်ရောက်နေတယ်လူကြီးတွေကဆို300လောက်ရှိရအောင်အခုပြစ်နေတဲ့နေရာကကြီးရယ်လေကျွန်တော်တို့ဘာလဲဒီမှာရုပ်ပေါ်ဘုံသားတွေဘာလဲလက်ခံတာကအမှအကုန်လုံးပြစ်တော့ပြီးတော့တော့အခက်ကြီးဖြစ်နေတယ
်ဖေဖော်ဝါရီ2ရက်နေ့ကလည်းပြင်းတော်ကလချောင်းမင်းတောင်ကုံတန်းစတဲ့ရွာသား2000ကျော်ဟာလည်းတိုက်ပွဲကြောင့်စစ်ဘေးသိမ်းရှောင်နေရပါတယ်အလားတူဗုဒ္ဓတောင်မြို့နယ်ကျွဲရန်ခတ်ကြီးရွာအုပ်စုဆက်ခေါ်ရွာဒိုးဝေချောင်းရွာဘက်မှာလည်းတမတော်ရဟရင်နဲ့ရေသာတင်ပေါ်သူနဲ့ပြစ်ခတ်နေတယ်လို့ကျွဲရန်ခတ်ရွာရမိရဖတူကပြောပါတယ
်နေ့ကလေရန်နဲ့ပြည်လဲမိဒီကပြည်လဲဘက်ကဆက်ပြစ်တာကနေ့က
ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတနစ်ကျော်ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပါတယ်။စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဗူရီတောင်ရေသိပ်တောင်မောင်တော်မြေပုံမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့တွေမှာမနေ့ကမြန်မာနိုင်ငံစစ်တပ်ရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနညွှန်ကြားချက်အရအင်တာနက်လိုင်းသုံးစွဲမှုကိုဒုတိယကြိမ်ပိတ်ပင်ခဲ့ပါတယ်။ဒီလိုအင်တာနက်လိုင်းပိတ်ပင်ခဲ့တဲ့အတွက်ပြိပကဖြစ်ပွားနေတဲ့ဒေသတွင်လူကိုရေချိုးပေါမှုတွေပုံမှုရှိလာနိုင်တယ်လို့ဒေသတွင်စစ်ဘေးရှောင်ဒုက္ခသည်တွေနဲ့တိုက်ပွဲကြောင့်ထိခိုက်ဒဏ်ရာရပြည်သူတွေကိုကူညီရေးမှာအသက်တွေ့နေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ